COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနှစ်လကြာပိတ်ထားဖို့ကြေညာထားတာဒီအပိုင်းပြည်ရောမှာဖြစ်ပေမဲ့ပြန်ဖွင့်ဖို့မရေရာသေးတဲ့အတွက်ကုန်သွယ်ရေးမှာအခက်တွေ့နေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုနှစ်လကြာယာယီပိတ်ထားဖို့ဧပြီလ2ရက်နေ့မှာတရုတ်ဘက်ကကြေညာထားပေမဲ့ကပ်ရောဂါအနေနဲ့စိတ်မချရသေးတဲ့အချိန်မှာပြန်ဖွင့်ဖို့လည်းမရေရာဖြစ်နေရပါ။နေဇာဂိတ်တွေပြန်မဖွင့်နိုင်တဲ့အတွက်ကုံသွေးကြီးမှာအဟန့်အတားတွေကြုံနေရတယ်လို့လဲမူးဆဲဆန်းကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။ဒီနေ့ဒီကမစိစားရဘူးနော်။ဒီနေ့ဆက်သုံးရမှာပြောင်းလာပြီ။ဖွင့်ဖို့အဆုတ်ကတော့အားကြတာလို့ပြောပါရှိတယ်။ဒီနေ့ဒီလာဘကပကားကြီးကရှိတဲ့လာဘကတော့ဘာမှဆက်ပြန်လာရှိဘူး။ဘယ်မှာဆက်သုံးစနေနဲ့သွားရလဲ။ဒီကနေ့နလာသုံးလားလို့ပဲ။ဒီကားကဖိတ်ဆုပ်မှုရှိပါလဲ။
တရုတ်နိုင်ငံကိုကုန်တင်ဖို့ရမှာမြန်မာရင်မောင်းတွေကိုနေဆက်ဖြတ်ကျော်ခွင့်မပြုဘဲတရုတ်နိုင်ငံကရင်မောင်းတွေနဲ့အစားထိုးမောင်းနှင်ဖို့သာခွင့်ပြုထားတာကြောင့်ကုန်စည်စစ်ဆင်မှုမှာအဟန့်အတားတွေကြုံနေရတယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်ကံပါကြီးနေဆက်ဂိတ်ကိုတော့တရုတ်နိုင်ငံကငပြောကားတွေဝင်ထွက်ရအောင်ဖွင့်ပေးထားပေမဲ့တခြားကုန်စည်တွေအားလုံးကိုတော့ကန့်တတ်ထားစေဖြစ်တယ်လို့လည်းကံပါကြီးကကြီးအသင်းဒုဥက္ကဋ္ဌဒေါ်ဒူးကပြောပါတယ်။
ဒီမှာရှိတော့မှသွားလာလို့ရသေးတယ်ကိုဗစ်ဖြစ်တဲ့အချိန်မှာခဏပိတ်သွားပြီးတော့ခဏသွားရသေးတယ်နောက်တစ်ခါတို့လုံးဝပြန်ပိတ်သွားတာအခုချိန်ဒီမှာနော်ဟိုဖွင့်ရင်းပိတ်ရင်းအတုပ်တီးရဲ့တကားရဲမှုတီးရဲ့အန်တီဗိုဘက်ကတကားတော့မပိတ်ပိတ်တာဖွင့်လာမရှိဘူးပေါ့
ကယောဂါကာလမှာလုပ်ငန်းတွေအများပြားရန်သားထားရရဲ့တရုတ်နိုင်ငံရောက်မြန်မာလူသားအများပြားလဲနေရပြန်ရမှာနှစ်နိုင်ငံတောင်ရှိသူတွေညှိနှိုင်းပြီးဖြည့်ရှင်းနေရလို့လဲကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
ဒီလိုပြန်နေဖွဲ့ရိုးတပိတ်ခဲနဲ့အများကြီးမထုတ်ပေးဘူးသူဒီကျွန်တော်နှစ်ဖက်ညှိနှိုင်းတာတော့ကြီးရကျွန်တော်ဒီကကိုထားမဲ့ဟိုကွာနေစင်တာမှာကပစီရလူတွေအများကြီးဆိုရင်ကျွန်တော်မနိုင်မနေစီမှာဆိုတော့သူပြောဟိုပြန်မယ်ဆိုလဲထိန်းဆွပို့တကယ်လို့များအဲ့ဒီမှာအလုပ်ရှိတယ်ဆိုရင်လည်းကျွန်တော်မြန်မာနိုင်ငံသားရအလုပ်ဆက်ပြီးဘူးဆိုပြီးအဲ့လိုလေးတော့ညှိထားပါရဲ့
နေစားဂိတ်ကိုပိတ်ထားရဲ့အချိန်မှာမြန်မာပြည်ရဲ့တရားမဝင်ဖြတ်သန်းတဲ့တရုတ်နိုင်ငံသားဘသူမဆိုထောင်နံပေးမယ်လို့ယူနန်နေစားတခြားဒေသအစိုးရကကြေညာခဲ့တယ်လို့မြန်မာပြည်သားဆိုရင်လဲဒံငွေတရုတ်ယွမ်ငွေ1000ပေးဆောင်ရမယ်လို့ကြေညာထားပါတယ်။တရုတ်ကိုအမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုရှိနေတဲ့မူဆဲကုန်သွယ်ရေးကအရင်5နှစ်ထက်များလာပါတယ်။ဒါပေမဲ့လဲကပ်ရောဂါကာလကုန်သွယ်ရေးမှာထိခိုက်နေရကြောင်းကုတန်းရောင်းဝယ်ရေး e-commerce လုပ်ငန်းတွေတိုးမြှင့်ဖို့လဲတရုတ်မြန်မာတောင်ရှိသူတွေဒီလာတဲ့ online ကနေတွေ့ဆုံရမှာဆွေးနွေးခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာပါ။